တမရတာဝန်ထမ်းဆောင်နေစဉ်မြန်မာနိုင်ငံကိုလာရောက်တဲ့ပထမဆုံးသောအမေရိကန်တမရရဲ့ခီးစဉ်နဲ့ပတ်သက်ပြီးပြည်ရင်းကနိုင်ငံရေးအင်အားစုတွေကရောဘယ်လိုသဘောထားကြပါသလဲ။တမရအိုဘားမားရဲ့ဒီခီးစဉ်အပေါ်မြန်မာနိုင်ငံရေးလောကမှာအများစုကကြိုဆိုကြတာရှိသလိုဒီခီးစဉ်မျိုးလာရောက်တာဟာမြန်မာနိုင်ငံအခြေအနေအရစောနေသေးတယ်လို့ယူဆကြသူတွေလည်းရှိပါတယ်။ဒီလိုနိုင်ငံရေးခေါင်းဆောင်အသီးသီးရဲ့အမြင်သဘောထားတွေကိုတော့ဆက်သွယ်မေးမြန်းထားတဲ့မဆုမုံကပြောပြပေးပါရှင်။
ဟုတ်ကဲ့ပါရှင်။လာမယ့်နိုဝင်ဘာလ18ရက်နေ့ကနေ20ရက်နေ့အထိအမေရိကန်သမ္မတဘာရက်အိုဘားမားရဲ့အာရှခီးစဉ်အတွင်းမြန်မာနိုင်ငံကိုတွားရောက်မယ်လို့အင်ဗျူရောကကြာသပတေးနေ့ကတရားဝင်ကြေညာချက်ထုတ်ပြန်လိုက်ပါတယ်။အခုလိုမျိုးမြန်မာနိုင်ငံအတွင်းအရက်သားအစိုးရလက်ထက်ပြုပြင်ပြောင်းလဲရေးတွေလုပ်နေတဲ့အချိန်မှာပထမဦးဆုံးအကြိမ်အမေရိကန်သမ္မတတဦးရဲ့သမိုင်းဝင်ခီးစဉ်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရေးလောကမှာသုံးသပ်မှုအမျိုးမျိုးရှိသလိုမတူကွဲပြားတဲ့အမြင်တွေလည်းရှိနေပါတယ်။အပြည့်အဝလွတ်လပ်မှုမရသေးတဲ့အခြေအနေမှာမြန်မာနိုင်ငံရဲ့လူ့အခွင့်အရေးနဲ့ငြိမ်းချမ်းရေးကိစ္စတွေနဲ့ပတ်သက်ပြီးတော့အမြဲတမ်းတောင်းဆိုဖိအားပေးခဲ့တဲ့အမေရိကန်သမ္မတအနေနဲ့အစိုးရနဲ့ဆွေးနွေးဖြေရှင်းသွားမယ်လို့မျှော်လင့်ကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုကော်မတီဝင်သတင်းစာဆရာကြီးဦးဝင်းတင်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။ Mr. Obama ကျွန်တော်တခြားလူမြန်မာပြည်ရဲ့လူ့အခွင့်အရေးကိစ္စမြန်မာပြည်ရဲ့ဒီနေ့ပေါ့ပြည်ရင်းပြည်ပါရီပြည်ရင်းကိစ္စနော်အဲ့တော့ဘာမပြည့်ဒီစီပွားရေးဖွံ့ဖြိုးတိုးတက်မှုကိစ္စတွေကိုအမြဲတမ်းအာရုံထားတဲ့ပုဂ္ဂိုလ်ပြည်ကြီးလာမဲ့ဒီအခုဒီဘာမပြည့်ရောက်လာတဲ့အခါမှာလဲဒီကိစ္စတွေကိုဆက်လက်ပြီးတော့ဆောင်ရွက်နေပါစီဆက်လက်ပြီးတော့တွန်းအားပေးနေပါစီဆက်လက်ပြီးတော့ဒီဆွေးနွေးနေပါစီလို့ကျွန်တော်ပြောလင်းပါတယ်ဘာဖြစ်လဲဆိုတော့ဘာမပြည့်မှာအားလုံးသိရတဲ့အချိန်မှာဒီနေ့ထိတော့လူ့ခွင့်ပြည်သူနဲ့ပတ်သက်လာရင်နိုင်ငံချင်းသားတွေဟာဒီနေ့ဒီဘာမပြည့်မှာအများကြီးကြံချောင်းနေမှာရှိနေပါသေးတယ်အဲဒါတွေပဲပြည်ရင်းကြီးကြီးနဲ့ပတ်သက်လို့ရှိရင်လည်းပြည်ရင်းမှာလက်နက်ကိုင်ပြိပခါတွေဟာဒီနေ့ထိပေါ်ပေါက်ထည့်ရှိပါတယ်အဲဒါနဲ့ပို့ပြီးတော့ဝင်ဖြစ်တာတော့ကျွန်တော်ဒီဘာမပြည့်မှာလွတ်လပ်ခွင့်ဒီပေါ်ဗျာနော်စာနေစဲလွတ်လပ်ခွင့်တို့ပြည်သူများရဲ့လွတ်လပ်ခွင့်တို့နော်ဒီလိုဟာမျိုးတွေမှာအများကြီးအခုဒီအများကြီးနည်းနည်းဟိုကျော်ပါပြီးတော့နေသေးတဲ့အချိန်ဒီမှာရှိတဲ့အတွက်ဒီကိစ္စအနေနဲ့ပတ်သက်လို့လဲမစ္စတာအိုဘားမားဟာအဲ့ဒါဒီတက်ဆိုင်အစိုးရများတောင်းချီလို့များနဲ့သူနည်းဖြည့်ချင်းသွားလမ်းစာပေါ်ပြနိုင်မယ်လို့ကျွန်တော်ပြောလိမ့်ပါတယ်လို့ကျွန်တော်အဲ့လိုပဲပြောနေပါတယ်ဗျာ
ဒါပေမဲ့အခုလိုမျိုးအမေရိကန်သမ္မတတဦးမြန်မာနိုင်ငံကိုလာတာဟာစောလွန်နေတယ်လို့လည်းတိုင်းရင်းသားခေါင်းဆောင်တဦးဖြစ်တဲ့ဦးဝေးတောင်ကသုံးသပ်ပါတယ်။ပြည်တွင်းငြိမ်းချမ်းရေးတွေတိဆောက်ဆဲကာလဖြစ်တဲ့အတွက်စစ်အစိုးရလက်အောက်ကနေအရက်သားအစိုးရအပြောင်းလဲကာလမှာအပြောင်းလဲတွေဟာအမှန်တကယ်ပဲတိုးတက်ပြောင်းလဲလာချိန်မှာမှရောက်လာတဲ့လို့လည်းဦးဝေးတောင်ကမြင်ပါတယ်
။ကျွန်တော်ကတော့လက်ရှိအခြေအနေမှာမြန်မာနိုင်ငံရဲ့အခြေအနေအပြောင်းလဲဖြစ်ဖို့ကျိုးစားတဲ့ကာလပဲဖြစ်တယ်။အတူတူချင်းပြည်သူစိတ်ရစေဖို့ပြည်သူငြိမ်းချမ်းရေးကိုတည်ဆောက်ဖို့ကြိုးစားနေတဲ့ကာလဖြစ်တယ်။ဒီကာလမျိုးမှာအမေရိကန်ရဲ့သမ္မတလာတာကိုကျွန်တော်တို့ကတော့စိုးရဲလို့ကျွန်တော်တို့ကသုံးသပ်တယ်။တကယ်ဆိုရင်မြန်မာနိုင်ငံရဲ့အပြောင်းအလဲအတွက်ကလာတော်များများပြည်ရင်ပြောင်းလဲပြီးပြီ။ဒီနေ့ဆက်လက်ရရှိပြီးဒီနေ့နိုင်ရေကိုလည်းဒီဆောင်ပြီဆိုတဲ့အချိန်မျိုးကြာမှာအမေရိကန်သမ္မတဥပမာလာရပြန်တော်လိမ့်မယ်လို့ကျွန်တော်ကလည်းသုံးသပ်ပါတယ
်88မျိုးဆက်ကြောင်းသားခေါင်းဆောင်ကိုဂျင်မီကတော့မြန်မာပြည်ဒီမိုကရေစီရရှိရေးအတွက်ဒီဇိုင်းမတ်မတ်ထောက်ခံအားပေးဆောင်ရွက်ခဲ့တဲ့အမေရိကန်နိုင်ငံရဲ့သမ္မတဥပမာမြန်မာနိုင်ငံကိုလာရောက်မဲ့ကိစ္စကိုကြိုဆိုကြောင်းနဲ့အမေရိကန်နိုင်ငံရဲ့အရင်တုန်းကတော့မြန်မာအစိုးရအပေါ်မှာဖိအားပေးဆက်ဆံမှုကနေထိတွေ့ဆက်ဆံမှုမူဝါဒကိုပြောင်းပြီးတော့ကျင့်သုံးလာတဲ့အပေါ်ကိုအခုလိုသုံးသပ်ပါတယ်။
ကျွန်တော်တော့ကြိုဆိုပါတယ်။ဘာဖြစ်လို့ဆိုတော့သူကအိုဘားမားရဲ့လက်ထက်ကစပြီးတော့မာယူကသူကချစ်ချစ်ဆက်ဆံတဲ့ပုံစံရယ်နောက်ပြီးတော့ကျွန်တော်တို့ဒီဖိအားပေးတဲ့ပုံစံရယ်ဒီနှစ်ခုပေါ့အဲ့နှစ်ခုချမှတ်ပြီးတော့မာယူကသူဆက်ဆံတာပေါ့။တော့ဆက်ဆံမှုကဘာဖြစ်လို့ကျွန်တော်တို့အောင်မြင်တယ်လို့ပြောလို့ရတယ်။နောက်တစ်ခုကတော့ American သမ္မတကသူကအစိုးရတာဝန်ထမ်းဆောင်တဲ့အခါမှာသူက20တာဝန်ထမ်းဆောင်ကြရပြန်သူကပုံပုံကြီးပြည့်ပြည့်စုံစုံလုပ်နိုင်တယ်လေ။အဲ့တော့ဆိုကြမယ်ဆိုရင်မာယူရင်းနဲ့ပတ်သက်လာရင်သမ္မတ Obama ကဖိအားပေးတဲ့ပုံစံကနောက်ပြီးတော့ထိတွေ့ဆက်ဆံတဲ့ပုံစံကနှစ်ခုလုံးကိုသူကစကောင်းတဲ့ပုံစံဖြစ်တယ်။ပြီးတော့ဒါကိုလည်းသူကသူ့နောက်တစ်တန်းတစ်ခုမှဒါကိုအဆုံးသတ်နိုင်အောင်သူကြိုးစားနေမယ်။အဲ့တော့ဒါဘာဖြစ်ကောင်းမွန်တဲ့ဆက်ဆံရေးတစ်ခုတော့ကျွန်တော်ရလာမယ်လို့ယူကြည့်ပါရစေ။
အခုလိုမျိုးအမေရိကန်နိုင်ငံမှာဒုတိယအကြိမ်သမ္မတတက်တန်းပြန်ပြီးတော့အရွေးခံပြီးတဲ့နောက်ပထမဦးဆုံးအကြိမ်ထွက်မဲ့နိုင်ငံသားခီးစဉ်မှာအာရှနိုင်ငံတွေစီကိုလာရောက်မဲ့သမ္မတအိုဘားမားဟာအရှိအာရှထိပ်သီးညီလာခံကိုတက်ရောက်ပြီးတော့ဒေတာရင်းအာဆီယံခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်တယ်လို့မြန်မာနိုင်ငံခီးစဉ်အတွင်းမှာလည်းမြန်မာသမ္မတဦးသိန်းစိန်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်တို့အပြင်နိုင်ငံရေးပါတီကခေါင်းဆောင်တွေနိုင်ငံရေးလှုပ်ရှားသူတွေလူထုအခြေပြုအဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးတော့မြန်မာနိုင်ငံမှာလက်ရှိဒီမိုကရေစီပြုပြင်ပြောင်းလဲရေးကိစ္စတွေကိုဆွေးနွေးအားပေးတိုက်တွန်းသွားမှာဖြစ်ပါတယ်ရှင်။